မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မုံတော်ခရိုင်အတွင်းတပ်မတော်နဲ့အကြမ်းဖက်တမားတွေမနေ့ကအပြန်လှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ရမှာမြန်မာဘက်ကအကြမ်းဖက်တမား10ဦးကိုအတိဖမ်းဆီးရမိခဲ့တယ်လို့တမရာယုံကမနေ့ကပဲသတင်းထုတ်ပြန်ကြေညာခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးတော့လက်ရှိအရှင်ဖမ်းမိထားတဲ့အကြမ်းဖက်တမားစုစုပေါင်း6ဦးလောက်ရှိနေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေဘက်ကပြောပါတယ်။မောင်နှောခေမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်လက်ပြီးတော့ဖြစ်နေတဲ့နောက်ဆုံးအခြေအနေကိုစုံစမ်းမေးမြန်းထားတဲ့မတ်အင်ဂျင်နီယာကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။လက်ရှိနှစ်ဖက်တိုက်ခိုက်မှုတွေအဓိကဖြစ်တဲ့နေရာတွေဟာမောင်တော်မြို့နယ်ကြီးကန်းပြင်နယ်ဝပိတ်ကျေးရွာတွေမှာဖြစ်ပါတယ်။နေဆက်လုံခြုံရေးစခန်းဌာနချုပ်နဲ့အနီးဆုံးရွာတွေပါ။မနေ့ကရဲတပ်ဖွဲ့လုံခြုံရေးဌာနချုပ်ကိုအကြမ်းဖက်သမားတချို့အဝေးကနေချောင်းမြောင်းပစ်ခတ်ခဲ့တယ်လို့သမရာယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်အကြမ်းဖက်သမားတွေပုံအောင်နေတယ်လို့ယူဆရတဲ့အဲ့ဒီရွာတွေမှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးဆောင်ရွက်ခြင်းအကြမ်းဖက်သမားတွေကပြန်လည်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ရွာကိုမီးရှို့ဆုတ်ခွာထွက်ပြေးသွားကြောင်းသမရယုံရဲ့မနေ့ကသတင်းထုတ်ပြန်ချက်မှာဓာတ်ပုံတွေနဲ့တကွာဖော်ပြထားပါတယ်။မနေ့ကပြစ်ခတ်တိုက်ခိုက်မှုမှာအကြမ်းဖက်သမားစုစုပေါင်း10ဦးကိုအသေးဖမ်းဆီးမိခဲ့ကြောင်းနဲ့တလုံးထိုးတနက်တလက်ကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။အရှင်ဖန်းစီထားတဲ့အကြမ်းဖက်သမားတွေကိုတပ်ဆိုင်ရာလုံခြုံရေးတပ်တွေကစုံစမ်းစစ်ဆေးမှုတွေလုပ်နေတာနဲ့ပတ်သက်လို့မောင်းတော်မြို့နယ်ရဲတပ်ဖွဲ့မှူးရဲမှူးကျော်မြဝင်းကို VOA ကမေးမြန်းရမှာ
အဲ့ဒီမှုကိုကျွန်တော်ခုနေမယ်လည်းရဟိုအမှုပြုလို့စစ်ဆေးရရှိပါခင်ဗျာဟိုကျွန်တော်တော့မောင်းတော်မြို့ပေါ်ဟို6ခုကိုတာဝန်ရပါတယ်ဟိုသူတပ်ဆိုင်ရာနေမယ်လည်းအမှုရေးပွင့်ဆောင်ရရှိပါတယ်ဖြစ်ချက်တွေကတော့ကျွန်တော်ပြောလို့ကျွန်တော်ကလည်းမသိပါဘူးခင်ဗျာအဲ့ဒါတော့တော့ခုနေနေလိုက်သူ့ဘူးနဲ့သူအဖို့ကိုဆိုရဖို့တော့ရှိပါတယ
်ဟုတ်ကဲ့ဒါဆိုရင်ဒီမောင်းတော်မျိုးပေါ်မှာရောချီနေတွေအခုဘယ်လိုရှိပါလဲရှင
်ဟိုပုံမှန်တိုင်းပဲဘုရုံတော့လာလှူရှာဖို့တော့ကိုလည်းဒီနေ့ကသူတို့ငငယ်ကြီးတွေကျော်စုဝင်ကြီးလာကြတော့ဟိုမတ်တလူကြီးတွေကိုကျော်စုတော့ပုံမှန်တိုင်းတော့လာလှူရှာဖို့ဆွေးနွေးရှိရတယ်ဟုတ်ကဲ့ရက်ကမှချေအစ်ဟိုကော်မတီပြုပြီးတော့မှဒီလိုဒီလိုချီးကျူးတာမှအမှပုံမှန်မပြတ်အဲဆိုတော့လည်းကျောင်းသားဆွေးနွေးမှုရှိဖို့တော့ကျွန်တော်ကိုယ်တိုင်လက်ခံရရှင်းနေတဲ့ဒီလိုကတော့ဆက်စပ်ရှိပါတယ
်ဒီအကြမ်းဖက်တိုက်ခိုက်မှုခြေနေတွေကို NLD အစိုးရရောရခိုင်ပြည်နယ်အစိုးရပါထိထိရောက်ရောက်ကင်တွယ်ဖြေရှင်းနေတယ်လို့ဒေသခံတွေအနေနဲ့အစိုးရိမ်မလွန်ဖို့မင်းကမောင်းတော်မြုပ်ကန်လူတို့တွေနဲ့တွေ့ဆုံပွဲမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကအခုလိုပြောသွားပါတယ
်သူ့ရဲ့ကျောင်းသားမှုကတော့ရှိပါလားသူ့ရဲ့ပူကမှုတွေရှိတယ်ဒီကာလမှာပို့ပြီးတော့ရှိတာလေ။ဒါပေမဲ့ကျွန်တော်တို့အနေနဲ့ပြောချင်တာကလူတန်းတက်ပို့ပြီးတော့တို့ရင်။စိုးရိမ်ကြောင်းညာမှုတွေနားပြီးတော့ပို့ပြီးတော့အဖြစ်တင်တာတွေမလုပ်တင်တာတွေစူလုံးမယ်စူပြောမယ်။ဒါရင်စိုးရက်လို့အနေနဲ့ရှိပါတယ်။
ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အခြေအနေမှန်အချက်လက်မှန်တွေကိုသိရအောင်ပြန်ကြားရေးဝန်ကြီးဦးဖေမြင့်ဦးဆောင်နဲ့အစိုးရကိုယ်စားလှယ်အဖွဲ့ကလည်းရခိုင်ပြည်နယ်ကိုရောက်ရှိနေပြီးဒေသခံတွေနဲ့တွေ့ဆုံမှုတွေလုပ်နေတာပါ။အခုလိုဘင်္ဂလားဒေ့ရှ်နဲ့နယ်စပ်မောင်းတော်ခရိုင်မှာအကြမ်းဖက်တိုက်ခိုက်မှုတွေဟာလက်နက်ကင်စူပူမှုဖြစ်တယ်လို့တန်တွဲမြို့နယ် NLD လွှတ်တော်ကိုယ်စားလှယ်ဦးဝင်းနိုင်ကသုံးသပ်ပါတယ်
။ဒီမောင်းတော်အရေးကတော့ကျွန်တော်နိုင်ငံရဲ့အရေးပင်မဟုတ်ဘူးဒီကဘာအရေးဖြစ်နေတယ်။ဒီဟာလဲဟိုတမိုင်းအစင်လာအရာကြီးဟာရှည်လာခဲ့ကြပြီပေါ့။အဲဒီပုံမှာတော့အခုလောလောဆယ်ကျွန်တော်နိုင်ငံလဲအခုမှလက်ရှိအရသာအစိုးရတက်လာတဲ့အချိန်မှာဒီလိုဖြစ်လာတာပေါ့။ဒီလိုဖြစ်လာတာလေဘယ်ရဲ့ဘေဩကတွေပါလဲဆိုတာပဲကျွန်တော်တို့စဉ်းစားမှာပေါ့နော်ကျွန်တော်တို့ကတော့ဒီနေရာတွေမှာအားလုံးမှာဟိုတနေငန်းလုံးပေါ့ဗျာအေးချမ်းချမ်းနဲ့နေရည်ရည်စမ်းပါလေနေရည်ရည်နဲ့ဆိုပြီးအားလုံးကိုပြောတာပါအဲ့တော့ဒီပြဿနာတွေဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဥပဒေရောင်းအရာပဲတော့ကြမယ်နဲ့တူပါလေဒါကျွန်တော်တို့အစိုးရကကျွန်တော်တို့အစိုးရဆိုတာကျွန်တော်တို့ရသအစိုးရတက်လာတဲ့အချိန်မှဒါဖြစ်လာတဲ့ပထမဆုံးကိစ္စပေါ့ဗျာဒါကဟိုတက်နဲ့ဖြစ်တာမဟုတ်ဘူးဟိုဘက်ကလည်းတက်မဟုတ်ဘူးသဘောကတော့လက်နှက်ကန်ပြီးတော့စုပ်ဘူးမှုပေါ့လက်နှက်ကန်စုပ်ဘူးမှုကြီးဖြစ်လာတယ်ဘာကြောင့်လဲဘယ်သူတွေတွေးထုတ်နေကြတယ်ဆိုတော့ကျွန်တော်တို့ကစဉ်းစားဖို့တူတယ်ဗ
ျမောင်းတော်အကြမ်းဖက်တိုက်ခိုက်မှုတွေမှာပါဝင်သူတွေနဲ့လူယူသွားတဲ့လက်နက်တွေတိုးဝှက်ထားတဲ့နေရာတွေကိုဖော်ထုတ်နိုင်ရေးအရှင်ဖန်းစီရမိထားတဲ့အကြမ်းဖက်သမား၄ဦးကိုတက်မရော်ကစစ်ဆေးမေးမြန်းနေကြောင်းတက်မရော်အရာရှိတဦးကသတင်းတောက်တွေကိုပြောပါတယ်ဒီအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘူးတီတောင်နဲ့မောင်းတော်မြို့နယ်အတွင်းစာတင်ကျောင်းပေါင်း400နီးပါးကိုလည်းပိတ်ထားရပါတယ်ရှင်